台湾စစ်တပ်ကိုအမေရိကန်ပြည်ထောင်စုကမောင်းသူမဲ့ drone ယာဉ်တွေရောင်းချဖို့ပြင်ဆင်နေတဲ့လို့ရဟာဆိုရပြီးမှားယွင်းတဲ့အချက်ပြမှုမျိုးဖြစ်တယ်လို့တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကဗိုလ်ရုနေ့မှာတုံ့ပြန်ပါတယ်ဖြစ်ပေါ်လာတဲ့အခြေအနေပေါ်မူတည်ပြီးတရုတ်နိုင်ငံကလည်းလိုအပ်သလိုတရားဝင်တုံ့ပြန်သွားမယ်လို့ပေကျင်းမြို့တော်မှာလုပ်တဲ့နိုင်ငံသားကြီးဝန်ကြီးဌာနပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဝမ်ဝမ်ဘင်ကပြောသွားပါတယ
်美国向台湾地区出售武器严重违反一个中国原则
台湾地道国အမေရိကန်ကလက်နက်တွေရောင်းချတဲ့ကိစ္စပေါ်တရုတ်နိုင်ငံရဲ့ရည်တည်ချက်ကရှင်းလင်းမှုရှိပြီးတသမတ်တည်းရှိနေပါတယ်ဒီလိုလက်နက်ရောင်းမဲ့ကိစ္စဟာ One China Principle ကိုတရုတ်နိုင်ငံနဲ့ရှိတယ်ဆိုတဲ့အယူအဆကိုအတိအလင်းချိုးဖောက်လိုက်တာဖြစ်တယ်လို့အလေးနက်ပြောလိုပါတယ်ဒါဟာတရုတ်ပြည်တွင်းရေးကိုဝင်ရောက်ဆက်ဖက်တာဖြစ်ပြီးတရုတ်နိုင်ငံရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုလည်းပြင်းထန်စွာထိခိုက်စေပါတယ်လို့သူကပြောသွားတာပါတိုင်ဝမ်စစ်တပ်ကိုအမေရိကန်လို့နောက်ဆုံးပေါ် drone ယာဉ်၄စင်းရောင်းချဖို့အလားအလာရှိတဲ့ကိစ္စကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကခွင့်ပြုထားတဲ့အကြောင်းအောက်လွတ်တော်ကိုတရားဝင်အတည်ပြုထားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကနိုဝင်ဘာ3ရက်မှာပြောပါတယ်ထိုင်ဝမ်ကိုစစ်လက်နက်ရောင်းချဖို့နောက်ဆုံးအဆင့်ရောက်လာရင်တရုတ်အစိုးရကအကူတက်ဒေါသဖြစ်လိမ့်မယ်လို့ဆိုပါတယ်တရုတ်အစိုးရကတော့ထိုင်ဝမ်ဟာသူ့ရဲ့ပိုင်နယ်တစ်ခုသာဖြစ်တယ်ဆိုတဲ့စဉ်းစားချက်မျိုးအမြဲရှိပြီးလိုအပ်ရင်အားသုံးပြီးတရုတ်လက်အောက်ကိုပြန်သိမ်းသွင်းကျင်နေတာဖြစ်ပါတယ်ထိုင်ဝမ်ဟာအရေးပါတဲ့ဒီမိုကရေစီတိုင်းပြည်တစ်ခုဖြစ်အမေရိကန်ဘက်ကစဉ်းစားချက်ရှိပြီးသူ့ဒေသကိုသူကိုယ်တိုင်ကာကွယ်ဖို့အတွက်တရားဝင်ထောက်ပံ့မှုမျိုးပေးတင်တယ်လို့ယူဆထားပါတယ်ခင်ဗျာ။